သူချက်ကချက်ကလူတွေကိုကြည့်ပြီးတော့မာနမရှိဘူးလားဖြစ်တာပဲဘယ်ကောင်ကြီးဆိုင်မှာလဲကိုရှိမှကိုစားရတာဆိုပြီးတော့အဲ့ဒီမာနကိုတော့ကိုကအောက်ကနေပြီးတော့မာနကြီးတာမို့လို့အောက်တန်းမာနလို့ခေါ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ကိုအောက်ကလူတွေနဲ့ပဲနှိုင်းရှင်းနှိုင်းရှင်းကိုနဲ့တန်းတူပုဂ္ဂိုလ်နဲ့ပဲနှိုင်းရှင်းနှိုင်းရှင်းကိုအထက်ကပုဂ္ဂိုလ်တွေနဲ့ပဲနှိုင်းရှင်းနှိုင်းရှင်းသူတစ်ပါးနဲ့နှိုင်းရှင်းပြီးတော့မကောင်းတဲ့စိတ်ဖြစ်ပြီးဆိုရင်တော့မာနဖြစ်သွားပါပြီ။နှိုင်းရှင်တိုင်းမာနဖြစ်တဲ့တို့တော့မဆိုလို့ဘူးနော်။သူများနဲ့နှိုင်းရှင်ကြည့်ပြီးတော့ကိုယ့်ရဲ့ဘဝကိုတိုးတက်တဲ့တိုးတက်အောင်ကောင်းမွန်တဲ့ကောင်းမွန်အောင်စစ်ဆေးတဲ့သဘောသုံးသပ်တဲ့သဘောမျိုးဆိုရင်တော့ဒါကောင်းပါလေ။သူများနဲ့နှိုင်းရှင်ပြီးတော့ကိုယ့်ရဲ့တဏ္ဍာမှာမာနကင်းအောင်နှလုံးသွင်းတာမျိုးကလည်းရှိသေးတာကို။ဘယ်လိုပဲဖြစ်ဖြစ်မာနဖြစ်ပြီးဟဲ့ဆိုရင်ကိုယ်မာနဖြစ်နေတဲ့အာယုံကိုကိုယ်နှိုင်းရှင်နေတဲ့အာယုံကိုအဖေခေါ်လိုက်တာပဲ ယူရဲရွာရဲသွားလိုက်တော့လမ်းပြီးမှတောင်းစားတဲ့တရားစားတွေပါရင်မတွေ့ဘူးလားဟောဒီကောင်စုတ်ပြတ်တက်နေတယ်ပဲစက်သေးကိုမရှိဘူးနန်းလိုက်တာဒီလိုကောင်မင်းတော့ကနဲ့အဖက်မတန်ဘူးဆိုပြီးတော့အဲ့ဒီလိုထွက်လိုက်လို့ရှိရင်တရားစားကိုကခေါ်တာတဲ့တော့ဟိုတရားစားကိုအဖေခေါ်တာယောဂီတော့တရားစားအဖေခေါ်ခြင်းလားဟိုတရားစားကတော့လူလူချင်းမလို့ထားပါတော့ကိုဗေနာလေးအကြီးလေးတနနနဲ့လှုပ်နေတဲ့ခွေးကြည့်ပြီးတော့ဒီကောင်လာပြီးရှေ့ုံနဲ့ပိတ်ကန်ထားလိုက်ရဒီတရိတ်ဆန်ကတော့သူကတရိစ္ဆာငါကတော့လူဒီကောင်ထက်ငါကအဆင့်တန်းမြင့်နေဆိုပြီးတော့ခွေးကိုခွေးနဲ့နှိုင်းရှင်ပြီးတော့လည်းမာနမဖြစ်တတ်ဘူးလားအဲ့ဒါကြတော့ဘာဖြစ်သွားတော့ခွေးကိုအဖေခေါ်နေတာအဲ့ဒါကတော့တော်တော်နာဖို့ကောင်းတယ်နော်အဲ့ဒီတော့လေမာနဆိုတာအဖေနဲ့တွေ့ရဆိုတဲ့သဘောတရားလေးပြိလိုက်ပြီးဆိုတဲ့ကွက်ကိုညံနဲ့ချက်ထွင်ပြီးသဘောပေါက်လိုက်ပေါ့မာနဖြစ်တိုင်းဖြစ်တိုင်းငါဟာမာနငါနှိုင်းရှင်နေတဲ့ပုဂ္ဂိုလ်ငါနှိုင်းရှင်နေတဲ့အရာဝတ္ထုတွေကိုအဖေခေါ်နေတာပဲဒါကြောင့်ဆွေးလိုက်ပါအဖေဟုဆိုမာနကိုတက်ကိုတရားမီသုံးကားဆိုလိုက်အဖေကိုအမိပြုပြီးတော့မာနဖြစ်တယ်ဆိုတော့တေချာစဉ်းစားကြည့်ရင်ရှက်ဖို့ကောင်းပါလေကိုပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေကိုပိုင်ဆိုင်တဲ့အရာတွေကိုယ့်ရဲ့ပြည့်စုံမှုတွေနဲ့မာနဖြစ်ရတယ်ဆိုရင်တော်သေးတယ်တထေသကငါတထေသဆိုပြီးတော့မာနဖြစ်တယ်ဆိုတာသူ့မှာရှိတဲ့ပြည့်စုံစာနဲ့မာနဖြစ်တာလားသူ့အဖေမှာရှိတဲ့ပြည့်စုံစာနဲ့မာနဖြစ်တာလားသူ့အဖေမှာရှိတဲ့မာနနဲ့ပြည့်အဲသူ့အဖေမှာရှိတဲ့ပြည့်စုံစာနဲ့မာနဖြစ်တာမာနမရှိအောင်နှလုံးသွင်းဖို့အတွက်ကလည်းလ ీల နဲ့အများကြီးရှိပါတယ်ဒေသနာတွေအများကြီးရှိတယ်အခုအဖေနဲ့တွေ့တယ်ဆိုတော့စကလုံးလေးကြည့်ပြီးတော့ကိုပဲထွေထွေထူးထူးစဉ်းစားကြရမလို့တော့ဘူးအဖေကိုအမိပြုပြီးတော့မာနဖြစ်တယ်ဆိုတဲ့ကောကိုမပိုင်တဲ့ပစ္စည်းတွေနဲ့မာနဖြစ်နေတာပဲဒါဆိုရင်ကိုမာနဖြစ်ခြင်းနဲ့ကိုမာနဖြစ်ဖို့စိတ်ကူးထားတဲ့အာယုံတွေပိုင်ဆိုင်မှုတွေကိုငါတကယ်မပိုင်ပါမလားလို့နှလုံးသွင်းလို့ရှိရင်မာနဖြစ်เสียအကြောင်းရှိပါသေးလားမရှိတော့ဘူး။အော်ငါအဖေတတိဖြစ်တာငါတတိဖြစ်တာမှမဟုတ်တာ။ငါအဖေမှာပြည့်ပြည့်ဥစ္စာတွေရှိတာငါမှရှိတာမှမဟုတ်တာ။အဖေဆိုတော်သေးတချို့ဆိုလို့ရှိရင်ဥလိရှိတာအကြောင်းပြီးပြီးတော့မာနဖြစ်အဖိုးရှိတာအကြောင်းပြီးပြီးမာနဖြစ်အတော်ပြည့်စုံတာအကြောင်းပြီးပြီးတော့မာနဖြစ်အဲ့ဒါဆိုတော့ပို့ပြီးတော့ဆက်เสียအကောင်းလေးတယ်နော်။ကို့မွေးထုတ်လိုက်တဲ့အဖေကအဖေကိုအမိပြုပြီးတော့မာနဖြစ်တယ်ဆိုတာကမှနည်းနည်းတော်သေးတယ်။ဘလူပဲဖြစ်ဖြစ်အဖေတွက်သူပြည့်စုံတာကို့မှပြည့်စုံတာမှမဟုတ်တာဒီလိုဆိုရင်ဦးဇင်းတို့ရဟန်းတော်တွေဆိုရင်တော့ကိုတောင်မာနမဖြစ်တဲ့တော့ဘူးပေါ့ရဟန်းတော်တွေပစ္စည်းလေးပါပြည့်စုံတယ်လို့လက်လာပါပုံများတယ်လို့ဆိုတာကကို့အဖေပြူတာကို့အမေပြူတာကသိမရှိပါဘူးအများအဖြစ်ကိုနဲ့ဘာမှဆွေမျိုးသွေးသားမတော်ဆက်တဲ့ဒဇိန်လူတွေကလှူကြတာပါပဲအဲ့တော့ဒဇိန်တွေကတထေးကြီးတွေရှိမယ်ဒဇိန်တွေကယာရုကြီးမာတဲ့ပုဂ္ဂိုလ်တွေရှိမယ်ဟာငါတကာကဘလောက်ချမ်းသာတဲ့တတိယငါတကမာကဘလောက်ချမ်းသာတဲ့တတိယကမာကြီးငါတကာကတော့ဘလောက်ယာတုကြီးတဲ့အကောင်ကြီးဆိုပြီးတော့အဲ့ဒီလိုမာနဖြစ်မယ်ဆိုရင်ဆက်ဆရာမကောင်းဘူးလားဆက်ဆရာကောင်းတယ်ကို့အဖေအမေရဲ့ပြည့်စုံမှုနဲ့မာနဖြစ်ရတဲ့ဆိုတော့ကမှအရသာနေနေရှိသေးတယ်ကိုနဲ့ဘာမှမဆိုင်တဲ့ဒဇိန်တွေကိုအကြောင်းပြုပြီးတော့မာနဖြစ်ရတာကတော့ဆက်ဆရာကောင်းပါလေဒါကြောင့်ယဟန်တော်များဆိုတော့ပို့ပြီးတော့မာနမဖြစ်တဲ့တော့ဘူးပေါ့နော်ဒါကပြောရင်းနဲ့တတိယသွားလို့ပါမင်းကတော့ဟောနေတာကတတိယတာလေးကိုပြောနေတာပါပဲနော်အဲ့တော့မာနမဖြစ်ဖို့တဲ့နှလုံးသွင်းတဲ့နည်းကတော့အရာရာကိုမာနဖြစ်ခြင်းနဲ့ကိုအနေနဲ့မာနဖြစ်လောက်တယ်လို့ယူဆထားတဲ့အရာတွေဟာကိုပိုင်မဟုတ်ပါလားလို့ဆင်ញင်လိုက်ရင်ကိုလုံလောက်ပါပြီ ကိုဖေကိုမေကိုဖိုးကိုဖွာကိုဦးကိုထော်ပြည့်စုံလာဆိုတာအသာထားလိုက်ပေါ့ကိုကိုတိုင်းတတိဖြစ်နေလို့ကိုပိုင်ဆိုင်တဲ့ပြည့်စုံဥစ္စာကိုအကြောင်းပြုပြီးတော့မာနဖြစ်မယ်ဆိုရင်တော့ဒါကိုပိုင်နာကိုအကြောင်းပြုပြီးမာနဖြစ်တယ်လို့တွေးမယ်ဆိုတွေးစရာပဲတရားတဘောကတရားတဘောကကျဲရကျဲရကနေအမှုစိတ်စိတ်ပြီးတော့နှလုံးသွင်းရမှာအဖေအမေဖိုးဖွာရဲ့ပိုင်ဆိုင်မှုဆိုတာကတော့ကိုပိုင်မဟုတ်ဘူးဆိုတာထင်ရှားပြီးသားဘာမှတရားတဘောနဲ့နည်းနည်းပြောနေကြကိုမလို့ကိုရှာထားရမှာမဟုတ်ပဲကိုကိုတိုင်းတစ်ခုအချွေချေမှကြအောင်ရှာထားရတဲ့ပစ္စည်းဥစ္စာတွေကြတော့ကိုပိုင်မဟုတ်ဘူးလားလို့မေးချင်ရှိအဲ့ဒါတွေလေတကယ်တမ်းလေးလေးနက်နက်စဉ်းစားကြည့်ရင်ကိုပိုင်မဟုတ်ပါဘူးအခုယောဂီတို့ဟိုရန်ကုန်ကလာတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ယောဂီတွေဆိုလို့ရှိရင်လည်းရန်ကုန်အိမ်မှာပစ္စည်းဥစ္စာတွေမရှိဘူးလားရှိတယ်အဲ့ဒီပစ္စည်းတွေကိုအခုတရားကခူးကြတဲ့ဆိုရင်ကိုပိုင်ဟုတ်ပါအောင်လားမဟုတ်တော့ဘူးကိုကတော့ငါရံကိုအိမ်မှာဘာတွေရှိတယ်တထုံကယောဂီဆိုတဲ့ငါအိမ်မှာဘာတွေရှိတယ်လို့တွေးနေမှာပဲတကယ်တော့မဟုတ်ဘူးအဲ့ဒါတကကိုမပိုင်တော့ဘူးယန္တုမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်ယန္တုမျိုး၅ပါးကဘာတွေလဲရေမီမင်းသခိုးမချစ်မနှစ်သက်တော်သူတနည်းအားဖြင့်အမွေခံစုတာစုတမီစုပေါ့မချစ်ရုံနဲ့တော့လည်းယန္တုဖြစ်တာတော့မဟုတ်ဘူးနော်ကိုဒုက္ခပေးမဲ့သူမှအဲ့တော့အဲ့ဒီယန္တုမျိုး၅ပါးနဲ့အချိန်မရွေးဆက်ဆံနေတယ်အမြဲတမ်းဆက်ဆံနေတယ်ကိုပိုင်တယ်ကိုရှာထားလို့ကိုပိုင်တယ်လို့ယူဆပေမဲ့တကယ်တမ်းကျတော့မပိုင်ဘူးယန္တုမျိုး၅ပါးကပိုင်နေတာကိုသုံးဆွဲတဲ့အခိုက်တန်လေးကကိုပိုင်တာသမင်းလေးတလို့စားလိုက်တဲ့ဆိုတော့ကိုပစတဲ့ရောက်တဲ့သမင်းတော့ကိုပိုင်သွားတာပေါ့ဒါတော့မှဒီတဲ့နည်းနည်းနည်းနည်းစဉ်းစားရင်ကိုမပိုင်သေးဘူးခန္ဓာကိုယ်တွေကပုံမရှိစေပိုင်သေးတာနော်ကိုတယောက်တည်းစားတာမှပုံမရှိစေစားသွားတာကများတယ်ဥစဉ်တို့ဟိုတလောကပဲဥစဉ်တို့ရဲ့ဇာတိရေနံကြောင်းမျိုးမှာမိလောင်ပါတယ်မိလောင်တော့အင်မတန်ချမ်းသာကြွားတဲ့ပုဂ္ဂိုလ်တွေလည်းအများကြီးမိတဲ့ပါသွားကြတာပေါ့သူတို့ရဲ့အိမ်သူတို့ရဲ့ပိုင်ဆိုင်မှုတွေစီးစိမ်နေပေါ့လေဥစဉ်တို့လည်းလည်းရင်းနှီးတဲ့တခါကြီးတယောက်ကတော့တော်တော်လေးချမ်းသာကြွားပါတယ်သူ့ရဲ့လုပ်ငန်းကလည်းကျေပြန့်ပါတယ်တစ်ဖက်ခြောက်တူကော်ဖီမှုန့်လို့ဒါတွေလုပ်တာပေါ့မိလောင်တာကတော့ဈေးနာကစပြီးတော့လောင်တာသူ့ရဲ့ကုန်ပစ္စည်းတွေကလည်းဈေးထဲမှာလောင်ထားတာအဲ့တော့ဈေးနဲ့နီးနားမှာမီးလောင်နေဆိုတော့ဈေးထဲမှာဒါဒီပစ္စည်းတွေဒီတိုင်းထားရင်တော့မီးတဲ့ပါသွားမှာပဲဆိုပြီးတော့အဲ့ဒီဈေးထဲမှာဂိုဒေါင်ထဲမှာထည့်ထားပြီးသားတင်ထားပြီးသားပစ္စည်းတွေကိုအိမ်မှာရွှေ့ထားတယ်မီးလောင်တဲ့နေရာနဲ့အင်မတန်ကိုဝေးတဲ့အိမ်သုံးလုံးမှာဖြန့်ပြီးတော့ရွှေ့ထားလိုက်တယ်နောက်ဆုံးကြတော့အဲ့ဒီအိမ်သုံးလုံးမီးတဲ့ပါသွားတယ်မီးကခုံကျော်ပြီးတော့လောင်သွားတာကိုခုံကျော်ပြီးတော့လောင်သွားတော့ရွှေ့ရတာကလည်းပြန်မှန်းသေးတယ်မီးတယ်လည်းမရွှေ့ဘဲနဲ့ငိုတိုင်းသာထားမယ်ဆိုတော့မီးရဲ့မပါဘူးဈေးနာမိစလောင်ပြီမဲ့ဈေးကမိကိုမလောင်ဘူးနော်ဟုတ်ပဲမိစလောင်တဲ့နေနဲ့အဝေးကြီးမှလောင်သွားတယ်လောင်သွားတော့ဒီပစ္စည်းတွေမိတဲ့ပါမှာဆိုသူဆိုပြီးတော့ဝေးလိုက်တဲ့အိမ်တွေမှာရွှေ့ထားတယ်ရွှေ့ထားတဲ့နေရာမှာပဲမိကတေချာကိုသွားပြီးတော့လောင်လိုက်တယ်လောင်လိုက်တော့အိမ်သုံးလုံးမှာပြင်ပြင်ပမှန်သွားတည်ထားတဲ့ပစ္စည်းတွေအကုန်လုံးမိတဲ့ပါသွားပါတယ်ဆိုင်မှာဘာမှကိုမကြံတော့ဘူးနော်လက်ခါကြောင့်အနံ့တော့မရတော့ဘူးပေါ့လေအဲ့တော့ကိုပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေဟာရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေပါတယ်နောက်ဆုံးပေါ့လေရန်သူမျိုး၅ပါးကြောင့်မပစ္စည်းဝဲထားပါအောင်ကိုရှိနေတဲ့ဟာကိုလောလောဆယ်မသုံးရဘူးဆိုတော့ကိုပိုင်တယ်လို့ကိုပြောလို့မရဘူးယောဂီတွေရန်ကုန်ကယောဂီလည်းအိမ်မှာကားရှိတဲ့လူတွေရှိမှာပဲအဲ့ဒီကားအခုရန်တထုံယူလာလို့ရလားတချို့လည်းယူလာရတာရှိမှာပေါ့လေအခုယူလာတဲ့ပုဂ္ဂိုလ်ကလည်းကားရှိမှရထားတယ်အခုလောလောဆယ်အဲ့ကားစီးရလို့လားမစီးအောင်မစီးအောင်ဆိုတော့အဲ့ဒါမပိုင်ဘူးပဲနော်ဟိုရန်ကုန်မှာရှိတဲ့ပုဂ္ဂိုလ်တထုံအိမ်မှာရှိတဲ့ပုဂ္ဂိုလ်ဆိုပိုတောင်မပိုင်ဘူးပေါ့ကိုလောလောဆယ်3000ခန်းစားခွင့်မရှိဘူးကိုလောလောဆယ်3000ခန်းစားမနေဘူးဆိုရင်အဲ့ဒီပစ္စည်းဟာရန်သူမျိုး၅ပါးကြောင့်မပြည့်စည်သေးဘူးပဲထားအောင်ကိုမပိုင်ပါဘူးဒါအင်မတန်လေးလေးနက်နက်စဉ်းစားရမှာပါနော်ကျန်တဲ့ပြည့်တဲ့မှာသဘောပေါက်တော့ပါတယ်နော်ဒါကြောင့်ကိုမိဘကိုဘိုးဘပိုင်တဲ့ပစ္စည်းဥစ္စာတွေမှာကိုပိုင်မဟုတ်တာမဟုတ်ဘူးကိုကိုတိုင်းရှာထားတဲ့ပစ္စည်းတွေလည်းတကယ်တမ်းကျတော့ကိုပိုင်မဟုတ်ပါလားအဲ့ဒီလိုသဘောပေါက်လိုက်ရင်မာနဖြစ်စရာဘာမှကိုမရှိတော့ကိုရဲ့ရုပ်ဆင်းလေးကရောတချို့ကလည်းရုပ်ဆင်းကြောင့်ပြီးတော့မန်တက်တာကိုဒါဥစဉ်ကတရားအချင်းချင်းနဲ့လို့မန်နေကအမျိုးမျိုးရှိတာပစ္စည်းဥစ္စာကြောင့်မာနတက်တာရှိတယ်ဒနာမန်ပေါ့မျိုးရိုးကြောင့်ပြီးတော့ဇာတိမန်တက်တာရှိတယ်ရုပ်ဆင်းကြည့်ပြီးတော့အလှမန်တက်တာမျိုးတွေရှိတယ်ပညာကြောင့်ပြီးတော့ပညာမန်တက်တာရှိတယ်မန်နေကတော့ခွဲမဲ့ဆိုအများကြီးပါပဲအဲ့ဒါရုပ်ဆင်းထားတဲ့ပုဂ္ဂိုလ်လည်းငါးမျက်နှာလေးငါးပိုင်တာပေါ့ဘယ်သူပိုင်တာမှမဟုတ်ဘူးလို့ထင်ပါပဲတကယ်တမ်းညာကိုယ့်ရုပ်ကလည်းကိုမပိုင်ဘူးကိုယ့်ရုပ်ကလေးအလှဆုံးရကအသက်ဘလောက်မှအလှဆုံးလို့ စကြောင့်နဲ့စကြောင့်နဲ့စကြောင့်နဲ့တော့ဓာတ်ပုံယူကြည့်လိုက်ချင်တယ်နော်ထားလိုက်တော့လေ16နှစ်18နှစ်စကြောင့်နဲ့20ကြာပေါ့နော်ဦးဇင်းတို့စာပေမှာကတော့အလှဆုံးအရွယ်ဆိုတော့ကအသက်20နဲ့30ကြာလို့ဆိုထားတယ်နော်ဒါဝဏ္ဏတသက်ကအရွယ်ပေါ့အစင်းအလှဆုံးအရွယ်အဲ့တော့20နဲ့30ကြာတုန်းကအမတန်လူပြူလှပတဲ့ဆွဲဆောင်မှုရှိတဲ့ရုပ်သိမ်းယူပါကိုပိုင်ဆိုင်ခဲ့တယ်30ကျော်သွားပြီ40 50ရောက်ပြီဆိုတော့အဲ့ဒီ20 30တော့ကလူပြူမှုလှပမှုလေးရှိသေးလားမရှိတော့ဘူးယောဂီတို့ကိုပါလေးကိုစမ်းကြည့်ပေါ့ယောဂီအသက်ကြီးယောဂီဆိုတော့ကိုထင်ရှားမှာပေါ့ဒီနော်အဲ့ဒီဆိုတော့ကိုရဲ့လှပါတယ်ဆိုတဲ့ကိုမန်တက်ချင်ကိုမန်တက်စရာအာယုံဖြစ်နေသိမှတ်ထားတဲ့ဒီရုပ်သိမ်းလေးကရောကိုပိုင်ဟုတ်သေးရဲ့လားမဟုတ်ဘူးကိုယ်ပိုင်ဆိုလို့ရှိရင်တော့ပရိတ်တွန့်ကြလည်းမလို့ဘူးလေယုတ်ကလေးရင့်လာကြလည်းမလို့မျက်ရည်တွေပေါ်လာကြလည်းမလို့အခုတော့ကိုယ်ပိုင်မဟုတ်လို့သူဖောက်ပြန်ခြင်းတိုင်းဖောက်ပြန်နေတာပေါ့မနေ့ကပဲမြင်းနဲ့သူတို့ကြီးစံအိမ်ဆိုတဲ့အခွေလေးညဘက်ဖွင့်တော့ဦးဇင်းတို့ကပြန်မလမ်းရှာအောင်ရင်းနဲ့နာယူနေပါလေအဲ့ဒီမှာတရားကိုဖွင့်လိုက်တဲ့နေ့တိုင်းနဲ့ဘာပြေးလိုက်ပြီလို့ဆိုတော့ဩလွန်ခဲ့တဲ့၄နှစ်တုန်းကအတန်လေးကကလေးပံလေးလို့အတန်လေးကနှုတ်နေတာပေါ့လေအတန်ကောင်းတယ်လို့မဆိုလိုပါဘူးနော်ဆိုလိုလို့လည်းမရပါဘူးလေအတန်မှမကောင်းတာအဲ့တော့လွန်ခဲ့တဲ့၄နှစ်တုန်းကအတန်လေးကနှုတ်နေတယ်ကလေးတန်လေးပေါ့ခုမနေ့ကအလုပ်ပေးတရားဟောလိုက်တော့ကိုယ်အတန်ကိုမိုက်ထဲထဲနားထောင်ကြည့်လိုက်တော့အတန်ကတော်တော်ကိုရှင်းသွားပြီနော်လူကြီးတန်ပေါင်းနေပြီပေါ့ငကိုကလေးကလည်းလူကြီးတန်နဲ့လူကြီးတန်ဖြစ်ပြီးသားပါအဲ့တော့တစ်နှစ်ထက်တစ်နှစ်အတန်ကလည်းပို့ပြီးတော့ရှင်းလာမနေ့ကအတန်ထက်တော့မဒီနေ့တန်ကပို့ပြီးတော့နားထောင်လာဆိုးနေတယ်နော်ဟိုလေချောင်းကတ်နေတာလည်းပါတာပေါ့လေအဲ့တော့ကိုယ့်ရဲ့အတန်ကိုလည်းကိုမပိုင်ပါဘူးအတန်ကလည်းတနေ့တနေ့အိုမင်းယူရင်းပြီးတော့ဖောက်ပြန်လာတာပါပဲအဲ့တော့မာနဖြစ်ခြင်းကဘာမှကိုမရှိပါဘူးကိုမာနဖြစ်စရာကောင်းလောက်တယ်လို့ယူဆတဲ့ဟာကိုတစ်ခုချင်းသိချာစစ်ကြည့်ကိုပိုင်တယ်လားမပိုင်ဘူးလားကိုအလိုတိုင်းဖြစ်သလားမဖြစ်ဘူးလားစဉ်းစားကြည့်ဟိုမဖြစ်ဘူးဆိုရင်တော့အဲ့ဒီအကြောင်းကိုအဲ့ဒီအရာကိုအကြောင်းပြုပြီးတော့မာနဖြစ်မနေနဲ့တော့အားရှင်ရဲ့ပြည့်စုံဥစ္စာကတော့ကိုပိုင်ပုံထားပါတော့ဒါဒီပြီးတန်းလိုက်လို့ဒါနကုသိုလ်ဖြစ်သွားတော့အဲ့ဒီဒါနကိုပိုင်တာပေါ့လို့မြင်ရဖြစ်လာကြတယ်။တဏ္ဍာနေနဲ့ကြည့်လို့ရှိရင်တော့ဟုတ်ပါတယ်အဲ့ဒီဒါနကိုပိုင်တယ်။ကိုပိုင်တယ်ဆိုတာဘာကြောင့်ပြောရလဲဆိုရင်တဏှာဖြီးသွားတဲ့ခါမှာပါသွားလို့ကိုပိုင်တယ်လို့ပြောရတယ်။ဒါပေမဲ့အစ်မြင့်နဲ့ညံနဲ့လေးလေးနဲ့ထပ်ပြီးတော့စဉ်းစားလိုက်ကြတော့အဲ့ဒီဒါနကုသိုလ်ကလည်းတကယ်ကိုပိုင်အစ်မဟုတ်သေးပြန်ဘူး။ဘာကြောင့်မဟုတ်ကလေးဆိုတော့ဒီဘဝကပြည့်စုံဥစ္စာတွေကိုတော့ကိုယ်ပိုင်မဟုတ်ဘူးကိုယ်ပိုင်မဟုတ်ဘူးလို့နှလုံးသွင်းပြီးတော့ဆွန့်လွတ်လှူဒန်းကြရတယ်။အဲ့ဒီဒါနကုသိုလ်ကြောင့်နောက်ဘဝအကျိုးပေးမှာကလေးကအကျိုးပေးမှာတွေကလည်းဒါတွေလဲဆိုတော့ဒီဘဝကအနှစ်သာရမရှိဘူးလို့နှလုံးသွင်းခဲ့တယ်။ပြည့်စုံဥစ္စာတွေပဲအကျိုးပေးမှာပဲမဟုတ်ဘူးလား။ဟုတ်တယ်ဒီဒါနကြောင့်နောက်ဘဝလူဖြစ်တယ်ဆိုတော့လူဘဝမှာရလာတဲ့လူစည်းစိမ်ချမ်းသာတွေကလည်းဒီဘဝတရားတွေအနှစ်သာရမရှိပါဘူးကိုယ်ပိုင်မဟုတ်ပါဘူးလို့နှလုံးသွင်းခဲ့တဲ့အရာတွေပဲဖြစ်မနေကြဘူးလား။ဖြစ်နေတယ်။ဒါကြောင့်လောကီစည်းစိမ်ချမ်းသာကိုပဲအကျိုးပေးမဲ့ကုသိုလ်တွေဆိုရင်တော့ကိုယ်ပိုင်အစ်စ်မဟုတ်သေးဘူး။ဘာလို့လဲဆိုတော့ပျက်စီးသွားမဲ့ချမ်းသာတွေကိုပဲအကျိုးပေးမှာမဟုတ်လို့။ဒါဆိုရင်သဘောပေါက်ပါပြီယောဂီတို့နိဗ္ဗာန်ဆိုတဲ့ဘယ်တော့မှမပျက်စီးနိုင်တဲ့ချမ်းသာကိုရစေနိုင်တဲ့ကုသိုလ်မှသာလေကိုယ်ပိုင်အစ်စ်။ဒါကြောင့်မနိဗ္ဗာန်ကိုမျက်မှောက်မပြုရသေးဘူးဆိုရင်တော့မစစ်တစစ်ပဲရှိသေးတယ်နော်။တကယ်ကိုယဟန္တာအရှင်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီဆိုတော့မှဩဝိဝိတနိတိတာကုသိုလ်နိဗ္ဗာန်ကိုရည်စူးပြီးတော့ဘာကုသိုလ်ပြုလို့နိဗ္ဗာန်တရားဟောတုနိဗ္ဗာန်တရားဟောတုနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေနဲ့ပြုခဲ့တဲ့ကုသိုလ်တွေဟာအထွတ်ထိပ်ရောက်သွားတဲ့အတွက်အဲ့ဒီတည်းမှာကိုယ်ပိုင်အစ်စ်ဖြစ်သွားပြီယန္နာရှင်နဲ့ကြည့်ရလိုက်တဲ့နိဗ္ဗာန်ဟာဘယ်တော့မှမပြည့်စုံတော့ဘူးဒီဘဝခန္ဓာသိဆုံးပြီးတော့လို့ရှိရင်နောက်ဘဝတွေထပ်ဖြစ်စရာမလိုတော့ဘူးအဲ့ဒီအသင်္ကတနိဗ္ဗာန်ချမ်းသာမှာပဲထာဝရမွေးလျော်ခြင်းရသွားပြီမွေးလျော်ခြင်းဆိုလို့ယုံနံတစ်ခုခုအနေနဲ့မွေးလျော်နေတာတော့မဟုတ်တော့ဘူးနော်ယုံနံကတော့မရှိတော့ဘူးဒါပေမဲ့ဘယ်တော့မှမပြစ်စည်းနိုင်တဲ့ချမ်းသာတကချမ်းသာတွေထဲမှာလည်းအကောင်းဆုံးချမ်းသာဖြစ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုအမြဲထာဝရပိုင်ဆိုင်ခွင့်ရသွားပါပြီဒါကြောင့်မလို့ကုသိုလ်ကုသိုလ်ဆိုတိုင်းလည်းကိုယ်ပိုင်အစ်စ်မဟုတ်ဘူးဘာကုသိုလ်ပဲတိတိယောဂီတို့နိဗ္ဗာန်ပစ္စည်းဟောတုဒါကအချင်းချင်းပေါ့နည်းနည်းလေးချက်မယ်ဆိုရင်ဤတံမီပုံညာနိဗ္ဗာန်တပစ္စည်းဟောတုဘာကုသိုလ်ပဲတိတိနိဗ္ဗာန်ကိုလိုချင်ခြင်းမလိုချင်ခြင်းနိဗ္ဗာန်ကိုဥတည်ပြီးတော့ပြပါဥစဉ်တို့ခဏခဏလည်းပြောနေတာပါပဲရန်ကုန်ကနေမန္တလေးထိလက်မှတ်ဖြတ်ထားတယ်ဆိုရင်ဘကုမှဆင်းနေကြလေရတာပဲတာစီမှဆင်းနေကြလေရတာပဲဘကုအထိပဲလက်မှတ်ဖြတ်ထားလို့ရှိရင်တော့တာစီထိလိုက်ချင်လို့ရအောင်မလားမရအောင်မန္တလေးထိလိုက်ချင်လို့ရပါအောင်မလားမရအောင်တွဲဆောင်ကိုပတ်စံပေးလိုက်တော့ရရင်ရမှာပေါ့နော် ဒါကြောင့်ကိုယ့်ရဲ့ဌာနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်ဘာဝနာပဲဖြစ်ဖြစ်ဘာကုသိုလ်ကောင်းမှုကိုပဲဖြစ်ဖြစ်နိဗ္ဗာန်အချိတာလက်မှတ်ဖြတ်ထားလိုက်ပါတဲ့အဲ့ဒါဆိုရင်တော့နိဗ္ဗာန်မရောက်မချင်းဒီကုသိုလ်ရဲ့အရှိန်အဝါတတိတွေဟာအမြဲတမ်းလိုက်ပါနေမှာပဲလူချမ်းသာကိုပဲရည်သူပြီးကုသိုလ်ပြုနေတာကိုယ်တောင်းတာတဲ့လူချမ်းသာရပြီးတာနဲ့အဲ့ဒီကုသိုလ်ရဲ့အရှိန်တွေကုန်ရောနိဗ္ဗာန်ချင်းမလိုက်တော့ဘူးနတ်ချမ်းသာပဲရည်သူပြီးကုသိုလ်ပြုထိုင်ရင်နတ်ချမ်းသာရတာနဲ့ပဲကြည်သွားရောနိဗ္ဗာန်ချင်းမလိုက်တော့ပါဘူးဒါကြောင့်ကုသိုလ်တိုင်းနိဗ္ဗာန်ရောက်တယ်တော့မထင်ပါနဲ့နိဗ္ဗာန်ကိုဥတည်ပြီးတော့ပြုမှနိဗ္ဗာန်ရောက်တာပါဒါကကိုယ်ပိုင်ဆိုတဲ့ပတ်သက်လို့ဆွဲချမ်းစိတ်ချပြီးတော့ပြောတာပါယောဂီတို့ဒီလောက်စိတ်ချပေးလိုက်လို့ရှိရင်ကိုယ်ညာနဲ့ချဲ့ထွင်ပြီးတော့ဆွဲချမ်းစိတ်ချလို့ရသွားပါပြီမာနဆိုတာအဖေပဲအဲ့ဒီအဖေကိုပေးအောင်သာအဲ့ဒီအဖေပေးမှအေးမယ်နောက်မင်းနှပါဆိုတာကနောက်တရားမကြီးကဘယ်သူတည်တယ်လို့မင်းနှစ်ပါးတဲ့မင်းကြီးမင်းကလေးပေါ့လေမင်းနှစ်ပါးဆိုတာကလောကမှာရှင်မယင်းဆိုတာလူတွေအားလုံးရဲ့တိုင်းပြည်ပြည်သားတွေအားလုံးရဲ့ညုံညုံဥခိုက်ရာဖြစ်တယ်တိုင်းပြည်ပြည်သားအားလုံးဟာရှင်မင်းကိုပဲဥတိုင်ကြရတယ်ရှင်မင်းပြောလို့များနားထောင်ရတယ်ရှင်မင်းခိုင်းသမျှလှုပ်ကြရတယ်ရှင်ဘရင်ရဲ့အမိန့်အာဏာတိုင်းပဲရက်တည်ကြရတယ်အဲ့ဒီလိုပါပဲလောကမှာမာယွန်းရဲ့အယူဆလို့ခေါ်တဲ့မိစ္ဆာဒိဋ္ဌိမိစ္ဆာဆိုတာမာယွန်းသောဒိဋ္ဌိကအယူဆအတိအမြင်ပေါ့အဲ့ဒီမာယွန်းနေတဲ့အယူဆတွေလောကမှာအများကြီးရှိပါတယ်မိစ္ဆာဒိဋ္ဌိဘယ်နှပါးလို့ကြားဘူးတော့ရှင်နာပိဋကဥပွဲလေးတွေမေးရမှာနော်မိစ္ဆာဒိဋ္ဌိဘယ်နှပါးရှိတယ်တော့62ပါးရှိတယ်ခဏလေးကောက်မိကြတယ်62ပါးဆိုလို့အဲ့ဒီမိစ္ဆာဒိဋ္ဌိ62ပါးဘလောက်ပဲများများတဲ့အနှစ်ချုပ်လိုက်လို့ရှိရင်တော့တတ္တတဒိဋ္ဌိနဲ့ဥစ္ဆေဒဒိဋ္ဌိလို့ခေါ်တဲ့ဒိဋ္ဌိ2ပါးမှာပဲခေါင်းဆိုင်ပါတယ်အဲ့ဒီဒိဋ္ဌိ2ပါးမှာပဲဥတိုက်ပါတယ်ဒါကြောင့်တတ္တတဒိဋ္ဌိနဲ့ဥစ္ဆေဒဒိဋ္ဌိဒီဒိဋ္ဌိအားလုံးရဲ့ညုံညုံဥခ္ခယဘဟုပင်မအချက်အချာဖြစ်တဲ့အတွက်ကြောင့်မင်း2ပါးလို့ခေါ်ပါတယ်တတ္တတကတစ်ပါးဥစ္ဆေဒကတစ်ပါးနဲ့2ပါးကွဲလို့မင်း2ပါးလို့ပြောလိုက်တာပေါ့လူရင်းကတော့မိစ္ဆာဒိဋ္ဌိပေါ့မိစ္ဆာဒိဋ္ဌိလို့ပြောလိုက်ရင်ဒါမင်းပဲပေါ့အဲ့ဒါတတ္တတဒိဋ္ဌိဆိုတာကဘာလို့မြဲတယ်လို့ယူဆတာပေါ့နော်တတ္တတဆိုတာမြဲတာဒိဋ္ဌိကတော့အယူပေါ့ဒီဘဝကနေသိသွားလို့ရှိရင်ခန္ဓာကိုယ်ကြီးကသာဒီဘဝမှာကြံရိပ်ခဲ့တာဒီခန္ဓာကိုယ်ထဲမှာရှိတဲ့အသက်ကောင်လေးဝိညာဉ်ကောင်လေးလက်ပြကောင်လေးကတော့ဟိုနောက်ဘဝခန္ဓာအတစ်ကိုကူးပြောင်းသွားတယ်ရုပ်ခန္ဓာကြီးကသာသိသွားတာဉာဏ်ခန္ဓာဝိညာဉ်လေးကတော့မသိဘူးလို့ယူဆတဲ့ယူဆကိုတတ္တတဒိဋ္ဌိလို့ခေါ်ပါတယ်။သိပြီလို့ရှင်ဘဝတည်တည်ထပ်ပြီးတော့ဖြစ်ရအောင်မယ်။ဒီခန္ဓာကိုယ်ကြီးကပဲအခန္ဓာကိုယ်တော့မဖြစ်မှန်းတော့အလောင်းတွေကနေတိုင်းတွေ့နေရတာဆိုတော့ခန္ဓာကိုယ်ကြီးမလိုက်မှန်းတော့ပြီးကြတယ်။မမြင်ရတဲ့ဉာဏ်ကြတော့လိုက်တယ်လို့ထင်တယ်။ဒီဘဝနာဒီဘဝစိတ်ကလေးကပဲနောက်ဘဝခန္ဓာအတိတ်ထက်မှသွားပူတယ်လို့ဒီလိုယူဆကြတယ်။တချို့လူဝင်စားဖြစ်ပေတည်းကြည့်ရလို့ရှင်လဲအဲရေးကြတာပေါ့လေ။ဝိညာဉ်လေးကဟိုမှာသွားပူတယ်သွားပူတယ် ਨੇ လူဝင်စားနဲ့ပတ်သက်လို့အရင်မှားနေတာတွေကအများကြီးရှိတယ်ဒါလည်းသူတို့နားလည်းသူတို့ရေးတာပဲဖြစ်မှာပေါ့လေဒီဘဝကစိတ်ကလေးဒီဘဝကဝိညာဉ်လေးကတော့ဟိုဘက်ကိုမလိုက်ဘူးဒါပေမဲ့ဒီဘဝရဲ့စိတ်ဒီဘဝရဲ့ဟိုဝိညာဉ်စရကဟိုအသက်ကောင်လေးကောင်လို့ပြောတာတော့မဟုတ်ဘူးနံတဘောလေးကိုဝိညာဉ်လို့ခေါ်တာအဲ့ဒီဒီဘဝမှာရှိတဲ့နံခန္ဓာထဲမှာပါတဲ့တဏှာတို့အဝိဇ္ဇာတို့ဥပါဒံတို့ကံတို့အဲ့ဒါအဝိဇ္ဇာတဏှာဥပါဒံကံတို့ရဲ့အစွမ်းတတ္တိတွေကတော့နောက်ဘဝမှာလိုက်ပါတယ်ဒီဘဝရဲ့တတ္တိတွေကြောင့်ပဲဟိုဘက်မှာဘဝတတ္တိကိုဖြစ်ရတာပေါ့ဟိုယောဂီတို့စိတ်တုံးလေးတွေဘာတွေရိုက်ဖူးမှာပေါ့နော်ဥဒိနသာဝတိမှာဆိုရင်ရှင်သန္တတိကကြီးဓမ္မဒါနဆိုတဲ့စိတ်တုံးလေးရှိတယ်လေအဲ့ဒါစိတ်တုံးလေးစာရွက်ပေါ်ရိုက်လိုက်တော့စာရွက်ပေါ်မှာစိတ်ရှင်သန္တတိကကြီးဓမ္မဒါနဆိုတဲ့စာသားလေးထင်သွားတယ်အဲ့ဒီစာသားလေးကစိတ်တုံးလေးကနေထွက်လာအဲ့ဒီသာသာဟာတစိတ်တုံးလားအဲ့ဒီသာသာကတစိတ်တုံးဆိုလို့ရှင်စာအုပ်တွေအများကြီးပြီးနေတယ်ဥစ္စာမတစိတ်တုံးကြံမှာကိုမဟုတ်တော့ဘူးနောက်စာအုပ်တွေရိုက်လို့ကိုမရတော့ဘူးเนาะဒါပေမဲ့ဒီတစိတ်တုံးနဲ့กินပြီးတော့ရောဒီသာသာကထင်နိုင်ပါမလားဒီတစိတ်တုံးကြီးကဆောင်ရမှာလိုက်ကတ်လာလားမကတ်လာဘူးဒါပေမဲ့ဒီတစိတ်တုံးရဲ့တတ္တိကဒီဆောင်ရမှာငါထင်တာပါပဲဟိုဥပမာတွေကတော့အများကြီးရှိပါတယ်အချိန်ကသိမ့်မရှိလို့မပြောတော့ဘူးဒီတစိတ်တုံးလေးနှိပ်တာတခုပဲကွက်ကိုချဲ့ပြီးတော့တွေးကြည့်ပေါ့ဘဝအတိတ်ကူးသွားတယ်ဆိုတာဘဝဟောင်းကနံခန္ဓာနဲ့လည်းဆက်ဆက်နေတယ်ဒါပေမဲ့ဘဝဟောင်းကနံခန္ဓာကြီးကလည်းနောက်ဘဝအတိတ်ကိုလိုက်လာတာမဟုတ်ဘူးတစိတ်တုံးလေးကအရှင်ခန္ဓာတိကကြီးဓမ္မဒါနဆိုတာကြီးကစာရွက်ပေါ်မှာပါလာတာမဟုတ်ဘူးသ တတ္တဒဒိဋ္ဌိဆိုတာဒီဘဝခန္ဓာကိုယ်တွေကအတ္တကဝိညာဉ်ကောင်လိပ်ပြကောင်တွေဟာဘယ်တော့မှမသိပဲဆင်ထားရကြည်မြဲနေတယ်။အဲ့ဒီအတ္တကောင်လိပ်ပြကောင်တွေကနောက်ဘဝကိုလိုက်သွားတယ်လို့ယူဆတာကိုတတ္တဒဒိဋ္ဌိလို့ခေါ်ပါတယ်။ဘုရားဘာသာဝင်လို့နာမည်ခမင်းမဲ့ဒီဒိဋ္ဌိကတော့ရှိနေကြတာပါပဲ။တရားတွေနားလို့တာမရှိဘူးနဲ့ပြောနေတယ်။ကိုယ်စိတ်ကတော့ရှိတယ်ပဲထင်နေတာနော်။ပုတ်စေတာဒိဋ္ဌိဆိုတာကသိပြီးပြီးတာပဲ။ပေးအေးတာပဲဆိုပြီးတော့ယူဆတာကတော့ဥစေတာဒိဋ္ဌိဘဝဆိုတာပခက်နဲ့ခေါင်းကြပဲရှိတယ်ပေးပြီးရင်ဘာမှထပ်မဖြစ်တော့ဘူးလို့ယူဆတဲ့ဒိဋ္ဌိကတော့ဥစေတာဒိဋ္ဌိအဲ့ဒီဒိဋ္ဌိကလည်းတော်တော်လေးများမယ်ထင်တာပါပဲနော်ပေးပြီးပြီးတာပဲဆိုတဲ့ယူဆပေါ့အဲ့ဒီတတ္တတဒိဋ္ဌိနဲ့ဥစေတာဒိဋ္ဌိနှစ်ပါးကိုမင်းနှစ်ပါးလို့ခေါ်ပါတယ်အဲ့ဒီမင်းနှစ်ပါးကိုလည်းသိအောင်တတ်လိုက်စမ်းပါတဲ့အဲ့တော့ကိုယ်တန်တာမှာအတက်ကောင်လေးရကောင်လေးနောက်ဘဝလိုက်တဲ့လူယူဆတဲ့ဒိဋ္ဌိဖြစ်နေမယ်သို့မဟုတ်ပြီးပြီးပြီးရပဲလို့တွေးခေါ်ဖြစ်နေမယ်ဆိုရင်အဲ့ဒီအချိန်မှာမလုပ်နေတာတော့မွေးရတယ်တော့မလာနဲ့တော့နော်မှန်ပါတယ်မင်းနှမကိုဥတိုင်းတယ်တနည်းပြောတော့မင်းနှမရှိမှဒူးထောက်လက်မြောင်နေတာလို့ပြောရမှာပေါ့နော်ဟိုလက်တော်မှာဟိုပုံသားတွေဆိုရင်လက်လက်မြောင်ရတာပေါ့လေနော်ဒူးထောက်လက်မြောင်ခေါင်းမော်ကြည့်ရလားဆိုတော့မောလည်းမကြည့်ဘူးခေါင်းငုံပြီးတော့နေရတာအဲ့တော့ဒိဋ္ဌိဖြစ်နေတယ်ဆိုတာမင်းနှပါးရှိထူထောက်ပြီးတော့အခါစားဝင်နေရတာပဲတနည်းပြောရင်တော့သခင်ကြီးသခင်ကြီးနဲ့ဩခေါ်ရတယ်အတူတူပဲပေါ့နော်ခုနကတော့မာနဖြစ်တာကတော့အဖေနဲ့ခေါ်တာခုဒိဋ္ဌိဖြစ်နေတဲ့ရှင်နော်သခင်ကြီးသခင်ကြီးဒီလိုခေါ်နေရတယ်အတူတူပါပဲတဲ့အဲဒါကြောင့်ဆိုလိုက်ပါမင်းနှပါးဟုဆိုဒိဋ္ဌိကိုတက္ကူတယမိနောက်တရမယ်တကောင်ပါတော့တယောက်ကပါတော့မှုဆောင် easy ပေါ့လေဒီပါရမီဤပြီတော့မတက်လိုက်ပါနဲ့နော်မှုဆောင်ဆိုတာကဒီနေရာမှာဟိုဖွဲ့ဒီဖွဲ့ရဲ့မှုဆောင်တနည်းပြောလို့ရှိရင်ဒီမှာတော့ခုနရထန်တဏုသရံဆိုတော့တိုင်းဒီအနှံ့လှည့်လိုက်ပြီးတော့ဆစ်စီရတဲ့မှုဆောင်အမှန်တဲ့ခုခေတ်ဆိုတော့ခေါ်ဝေါ်တမျိုးတော့ရှိတယ်မပြောတော့ဘူးနော်အမှုဆောင်လို့ပဲထားလိုက်တော့အဲ့ဒီတိုင်းဒီနဲ့လှည့်လိုက်ဆစ်စီရတဲ့မှုဆောင်ကိုလည်းသိအောင်တတ်တဲ့ဘာလို့လဲဆိုတော့တိုင်းပြည်နဲ့ဟိုနေရာလဲလှည့်ဆစ်စီရဒီနေရာလဲလှည့်ဆစ်စီရဆိုတဲ့အမှုဆောင်ကြီးရဲ့သဘောကဘယ်လိုရှိလဲဆိုရင်တော့တဲ့လေရတဲ့သွားဆိုလို့ရှိရင်စဘာလူခြင်းတဲ့ကြက်ချံသွားဆိုလို့ရှိရင်ကြက်ဥလူခြင်းတဲ့အဲ့လိုပေါ့နော်သူသွားစစ်တဲ့နေရာကပြည်ပြဥ္စာတွေကလူကလူခြင်းနဲ့မျက်စိနဲ့ပဲကြည့်တတ်တယ်တဲ့အမှုဆောင်ကြီးရဲ့သဘောဒီနေလှည့်ဆစ်စီရတဲ့အမတ်ပေါ့လေအမတ်လို့ပဲပြောတာကောင်းပါတယ်နော်တနည်းပြောတော့ဟိုလုပ်ငန်းဆစ်စီလို့ပြောမယ်ဆိုလည်းရတယ်နော်နောက်စကံကလုံးရှိသေးတယ်ထားလိုက်တော့အဲ့ဒါတိုင်းပြည်နဲ့လှည့်လဲပြီးတော့စစ်ဆေးရတဲ့ပုဂ္ဂိုလ်ဟာသူစစ်ဆေးတဲ့နေရာဈေးတဌာနမှာရှိတဲ့ပစ္စည်းတွေကိုလူချင်းမျက်စိနဲ့ကြည့်တတ်တယ်လို့ကြည်ုံနဲ့မကဘဲနဲ့ရအောင်ယူတတ်တယ်လို့ပဲတဲ့နန္ဒီရာဂလို့ခေါ်တဲ့သဘောတရားလေးကလည်းသူမြင်သမျှသူကြားသမျှသူနားသမျှသူစားသမျှသူထိသမျှသူတွေ့သမျှအာယုံကိုကောင်းတယ်ကောင်းတယ်လို့ပဲယူဆပါတယ်တဲ့အဲ့ဒီအာယုံကိုလူကျင်တဲ့စိတ်ဖြစ်ပါလေ။တရားကောကနောက်ခုနတဏှာနဲ့သဘောချင်းကတော့အတူတူပါပဲနော်။တဏှာလို့နာမည်ကွဲပေးမယ်။ဗိဓမာတေကုကောက်တော့လောဘ။နန္ဒီရာဂကလည်းနာမည်လေးကွဲပေးမယ်တရားကောကရင်တော့လောဘပါပဲ။သူတို့ရဲ့လုပ်ငန်းဆောင်တာလေးတွေနဲ့ကွဲသွားလို့ပါ။တနည်းပြောတော့တဏှာအသေးစားနဲ့တဏှာအနုစားလို့ခွဲ။တဏှာအကြီးစားနဲ့တဏှာအသေးစားလို့ခွဲရမှာပေါ့။ခုနအမေနဲ့တူတဲ့တဏှာကတော့အကြီးစားတဏှာ။မှုဆောင်နဲ့တူတဲ့တဏှာကတော့အသေးစားတဏှာပေါ့သူကအာယုံကိုကြည့်ပြီးတော့အော်ဒီအာယုံလေးကတော့ကောင်းတယ်ဒီအာယုံကတော့ရတဲ့နဲ့လူချင်းတဲ့နဲ့လေသူကဆုံးဖြတ်လိုက်တယ်ဆုံးဖြတ်ပြီးတော့ယူချလာလိုက်တယ်ယူချလာပြီးတော့တဏှာတီးတော့အမေကိုပြလိုက်တယ်အမေရောနောက်ဟိုမှာသွားပြီးတော့စစ်စစ်တော့ယူလာခဲ့တာဆိုအမေပြတော့အမေကလည်းအင်းငါသားတော်လိုက်တာတော်လိုက်တာပြေးပြေးပြေးလက်နှစ်ဖက်နဲ့ပွေပြီးတော့မတီးပြီးတော့မယူဘူးလားယူပြီးတော့မှအမေကအမေကြည့်ပြီးတော့အဝတ်လေးဆိုလဲအစင်းလေးဖြန့်ဖြန့်ပြီးတော့အမေလေးကောင်းလိုက်တာပေါ့ကြည့်ဝလေးဆိုရင်လည်းပဲအမေလေးအလုံးလေးကထွားလိုက်တာတာရဲတော်လိုက်တာပေါ့အဲ့ဒီလိုအပ်ရင်နန္ဒီရာဂကယူလာပြီးတဲ့အာယုန်တွေကိုတဏှာအမိကအာယမယခံစားပါတယ်တဲ့အာယမယသာယာပါတယ်ဒါကြောင့်အမှုဆောင်မှဆိုတာဘာလို့သိပြီနော် အမှုဆောင်ရတဲ့ဘောကခုနကိုတူတွေ့ကြရတဲ့အာယံကိုအကောင်းလို့ယူဆတယ်ယူဆပြီးတော့အဲ့ဒီကောင်ကိုလူကျင်တဲ့နဲ့ရတဲ့နဲ့လို့ယူဆတယ်ယူဆပြီးတော့အဲ့ဒီအာယံလေးကိုထိန်းထားပြီးတယ်ပေါ့အဲ့ဒီထိန်းထားပြီးတဲ့အာယံကိုမှခုနတဏှာအမိကတာတာယာယာအာယံပါယံနဲ့ခံစားလိုက်ပါတယ်သဘောချင်းကတော့ဖြတ်ဆင်းစင်ပါပဲနော်အစတဏှာနဲ့နောက်ပိုင်းတဏှာလို့ပဲပြောရမှာပေါ့လေအဲ့တော့ဆွေးလိုက်ပါအမှုဆောင်ဟုဆိုနန္ဒီကိုတက်ကိုတရားမည်ဆိုလိုက်အဲ့ဒီအသေးသာတဏနဲ့အကြီးသာတဏအနုသာတဏနဲ့အကျဉ်းသာတဏမှာအသေးသာတို့အကြီးသာတို့အနုသားတို့အကျဉ်းသားတို့ဆိုတာကိုဖြုတ်လိုက်လို့ရှိရင်တော့လူရင်းကတော့တဏှာပါပဲ။ဒါဖြင့်တတ်ရမယ့်အရာတွေပေါင်းလိုက်တဲ့ခါကျတော့တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့တဏှာမာနဒိဋ္ဌိ၃ပါးဖြစ်သွားတာပါလို့နော်။အဲ့ဒီတဏှာမာနဒိဋ္ဌိ၃ပါးကိုဘာတရားလို့ခေါ်တော့ပပင်္စတရားပပင်္စဆိုတာဘာတော့ချက်ထင်တာနေချက်တာပေါ့တန်တရားနေချက်တရားပေါ့နော်။ပပင်္စဆိုတာလူရင်းကတော့ချက်ပဲစလုံးနဲ့ပဲချက်ကနေမှချဲချက်ဆိုတာထင်ပါလေကြည့်ရတာနော်။အဲ့ပါမင်းစားချဲကလည်းပဲမချဲဘူးလားချဲတယ်နော်တဏှာကြီးပြည့်တော့မှမလို့မပြောတော့ဘူးချဲကြောင်တော့နောက်နေ့မှအဲ့ပါမင်းစားဆိုတာတန်တရားကိုချဲထင်တတ်တဲ့တရားတန်တရားနည်းချဲတရားဒီတဏှာမာနဒိဋ္ဌိသုံးပါးရှိနေတဲ့ညတော့ဘဝအစ်စ်တွေထက်ထက်ဖြစ်ပြီးတော့တန်တရားကိုဝဲဩကာထဲမှာပြင်လည်ကြရပါဦးမယ်ဒါနဲ့မှတချို့ကတန်တရားဆွဲဆန့်လို့ပါတယ်လေဘလောက်ပင်ရှိရှိတဲ့တန်တရားကိုကိုယ်ဆွဲဆန့်ကြကုန်လို့တဏှာဖြစ်နေတဲ့ဆိုရင်ကိုဆန့်ပြီးတာဆွဲဆန့်ပြီးတာမာနဖြစ်နေတဲ့ဆိုရင်ဆွဲဆန့်ပြီးတာဒိဋ္ဌိဖြစ်နေတဲ့ဆိုရင်ဆွဲဆန့်ပြီးတာတဲ့အဲ့ဒီတဏှာမာနဒိဋ္ဌိသုံးပါးရှိနေရင်တော့တန်တရားတွေတန်တရားဝိသင်ရဲ့ကနေမလွတ်မြောက်နိုင်ဘူးဒါကြောင့်ငါတို့တဏှာမာနဒိဋ္ဌိကိုပယ်တတ်ကြမယ်အခုယောဂီတို့တရားအားထုတ်နေတယ်ဆိုတာဘာလုပ်နေတယ်လဲဆိုရင်တဏှာဆိုတဲ့အမေကိုတတ်နေတာမာနဆိုတဲ့အဖေကိုတတ်နေတာဒိဋ္ဌိဆိုတဲ့မင်းကိုတတ်နေတာအမှုဆောင်ဆိုတဲ့နန္ဒီရာကနှစ်သက်မှုတာယာမှုလေးကိုတန်နေတာပါပဲတော်တော်ရောသိကြပြီလားဘယ်နှလောင်းတော့ရှိတယ်အဲ့တော့ဟောပြောခြင်းနဲ့တဏှာကြီးတိတိပြေးသွားပြီဆိုတော့အရှင်လက္ခဏကဗတ္တိယမထေရဘာကြောင့်အရက်ပူရတယ်ဆိုတာလည်းမပြောနိုင်တော့ဘူးနော်အရှင်လက္ခဏကဗတ္တိယအရက်ပူပြီမယ်လို့အတန်ကြတော့သိကောင်းနေတဲ့မင်းသုတ်တရာအတန်တာယာတဲ့ယဟန်တော်များထဲမှာအတာဆုံးအမျက်ဆုံးဆိုပြီးတော့မြတ်စွာဘုရားပြီးရင်အတန်တာယာတဲ့နေရာမှာအသာဆုံးအမျက်ဆုံးဆိုတဲ့ဤတဲ့ဘွယ်ပြီးကိုလည်းသုခရရှိခဲ့ပါတယ်တဲ့အဲ့တော့တိတ်ခွေကိုမငယ်ဘဲနဲ့ပြောမယ်ဆိုရင်အရက်ပူတာကတော့ဘဝတစ်ခုလုံးကကတ္တဗမျက်စောဖြစ်ရှိရဲ့ဓာတ်တော်တွေကိုထာပနာပြီးတော့ဇေဒီတယ်မယ်လို့တော့သူများတွေကခုနယူဇနာအဝမ်းဝမ်းရှိတဲ့ဇေဒီတယ်မယ်လို့ပြောတာသူကဇေဒီသိပ်ကြီးလို့ရှိရင်ထင်းထင်းဆောင်းဆောင်းရခက်ပါတယ်ဆိုပြီးတော့တယူဇနာပဲတည်တာကောင်းတယ်လို့အကြံပေးခဲ့တယ်သူများခုနယူဇနာတည်ကြတာကိုတယူဇနာပဲလုပ်ပါလို့သူများကုသိုလ်ကိစ္စမှာရှေ့ရှေ့ပေါ်ပေါ်လှုပ်ခိုင်းလိုက်တဲ့အတွက်ကြောင့်အရက်ပူရခြင်းဖြစ်ပါတယ်တဲ့အတန်ကောင်းရလာကြတော့ဘာကြောင့်ကောင်းရလာလဲဆိုလို့ရှိရင်တော့ဝိပဿနာဆရာဖျားလက်ထက်တုန်းကနှစ်တော်နှစ်ကလေးဖြစ်ခဲ့ဘူးတဲ့ဒီနေ့တော့သားသမီးတွေစားဖို့ဆိုပြီးတော့တရားသီးဟမ်းမယ်ကြီးတလုံးချီလာတယ်မြတ်စွာဘုရားနဲ့တန်ဃာတော်ကြီးကြွနေတယ်မြင်တော့ဖခင်ကိုကြည်ညိုတာနဲ့မြတ်စွာဘုရားရှင်ရဲ့တပိတ်ထဲမှာအဲ့ဒီတရားသီးမယ်လေးကိုလောင်းလှူလိုက်တယ်သားသမီးတွေကတော့နောက်မှတခြားတိတိကြွရမယ်ဆိုပြီးတော့အဲ့ဒါလေးလောင်းယူပြီးတော့ပီတိတွေဖြစ်လုံးလို့ခုနှစ်ရက်တိုင်တိုင်အစာရှာတော့မထွက်တော့ဘူးအတိုက်ထဲမှာပဲနေပါတယ်တဲ့လူရင်းကတော့မြတ်စွာဘုရားရှင်ကိုတရားသီးမဲ့ထူထမ်းခဲ့တဲ့ကောင်းမှုကြောင့်အတန်ကောင်းရခြင်းဖြစ်ပါတယ်တဲ့တရားသီးမဲ့ကတကယ်လည်းအတန်ကောင်းပါတယ်ဥစ္စာကညာပိုင်းခေါ်ရလို့ကနှမွေတရားသီးပကံပေးချပြီးခေါ်ကြတယ်နော်တလုတ်စားလိုက်တခွန်ခေါ်လိုက်ဆိုလို့ရှိရင်အတန်ကတော်တော်ကြည်ပါတယ်လက်တွေဆန်းသပ်ပြီးတာဒီဝိတုဖတ်ပြီးကြတဲ့ကနော်အခုတော့ရေတောက်ပြီးတော့ပဲခေါ်ပါတယ်အဲ့ခွမစီလေးပါလေးနဲ့တပတ်ပတ်ကတ်သွားရင်တော့အဲ့ဒါအတန်ဝင်ရောပဲအဲ့တော့ပေမအေးမယ်ဆိုတဲ့တရားကိုနားကြားကြရတဲ့တရားနာပိဋကညာအမေတနာအဖေမာနဒိဋ္ဌိမင်းနန္ဒီရာကအမှုဆောင်တွေကိုစီစီငယ်ငယ်ကြည်အောင်အာရပါရသက်ဖြတ်ပြီးတော့မက်ဖို့လေးပံကိုနှင်းနှင်းမြန်မြန်အရယူနိုင်ကြပါစီလို့ဆုမွန်ကောင်းတောင်းရင်းနဲ့ပဲဒီနေ့တရားကိုညီကုန်ချုပ်ပါတော့မယ်အပမဒိနာသံပါတိသာအပမဒိနမမိမလျော့မပေါ့မဆပြင်းပြထက်တမ်းမှန်ကန်သောတတိတရားဖြင့်တမ္ပါဒိထသီလသမာဓိပညာဥသောသိခာသုံးပါးတို့ကို ကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း